Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ20ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းတူမီတာ19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာဝါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါဒီစနေနေ့တော့ကနယူးယောက်မြို့မှာဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့တန်တရားရှိထားတဲ့သူဟာနိုင်ငံရဲ့ခြားအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိသလားဆိုတာကိုအမေရိကန်ဆိုရရရှိတွေကစုံစမ်းစစ်ဆေးနေပါတယ်။တခါမြောက်ကိုရီးယားကစွမ်းအားမြင့် rocket engine တစ်လုံးကိုအအောင်မြင်ဆက်သက်နိုင်ခဲ့တဲ့အကြောင်းဒီကနေ့တင်ကြပါရစေ။ကနေငနောအတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့ဒီမနေ့တုန်းကဒီကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ်နဲ့တွေ့ဆုံပြီးတော့ပုဂံဒေတာကငလင်ကြောက်ပျက်စီးခဲ့တဲ့စီရီပထိုးတွေပြန်လည်မုံမှန်မှုကိစ္စဆွေးနွေးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အထူးပြပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ပိတ်ဆို့တန်ခတ်မှုအများစုကိုဖယ်ရှားဖို့မကြသေးခင်တုန်းကပဲကြေညာလိုက်တဲ့အပေါ်မေခွန်းထုတ်နေတာနဲ့ပတ်သက်လို့ကတော့
The visit was about continuing and building the partnership between our countries and the announcements that were made last week
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာဆီယာပါရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါဒါအပြင်ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာစိတ်ကြွဆေးပြားခုနှစ်တန်းနီပါဖမ်းမိတဲ့တည်တင်းတနစ်ကြော်ကြအောင်စစ်ဘေးရှောင်နေရတဲ့ချင်းလူမျိုးတွေနေရပြန်နိုင်ရေးအစိုးရဆောင်ရွက်နေတဲ့တည်တင်းနဲ့ထိုင်းကရွှေပြောင်းအလို့သမားအခွင့်ရေးဆောင်ရွက်သူအန်နီဟောကိုထောင်တန်းရောငွေတာမှချလိုက်တဲ့တည်တင်းတွေကိုကြားဖို့ရှိပါတယ်ဒီလိုတည်တင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့ဒီကနေ့ညနေခင်းတည်တင်းတွေကိုမတ်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
ပြည်ကစနေနေ့ကနယူးယောက်မြို့နယ်နယူးဂျာစီပြည်နယ်တွေမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတန်တရားရှိထားသူဟာနိုင်ငံရဲ့ခြားအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိသလားဆိုတာနဲ့ဘယ်လိုအရာတွေရဲ့လှုပ်ဆောင်မှုနဲ့လူပေါင်း29ယောက်ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုပ်ခဲ့တာလဲဆိုတာကိုသိနိုင်ဖို့အမေရိကန်ဆိုရရာရှိတွေကစုံစမ်းစစ်ဆေးနေပါတယ်။အသက်28နှစ်အရွယ်အာမက်ခန်ရာဟာမီကိုဘုံးကွဲခဲ့တဲ့ဒီနေရာနဲ့အနီးအနားနောက်ထပ်နေရာတစ်ခုမှာမပေါက်ကွဲသေးတဲ့ဘုံးတလုံးကိုထောင်ထားတဲ့နေရာတွေမှာစောင့်ကြည့်ကင်မရာကနေတဆင့်တွေ့ခဲ့ရပြီးတဲ့နောက်ရဲတပ်ဖွဲ့ကသူ့ကိုလိုက်လံရှာဖွေတာတွေလုပ်ခဲ့ပြီးတနင်္လာနေ့မှာဖမ်းဆီးခဲ့တာပါ။တိုက်ခိုက်သူရဲ့လက်ဝင်နဲ့မျိုးရိုးဗီဇ DNA ထောက်ထားတွေကိုလည်းရှာတွေ့ထားတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါရယ်။နယူးယောက်မြို့အနောက်ဘက်ဒီနယူးဂျာစီပြည်နယ်လင်တန်မြို့မှာသူ့ကိုဖမ်းဆီးတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနက်နဲ့ပြန်လည်ပြစ်ခတ်ခဲ့တာနဲ့ဆက်ဆက်ပြီးတော့လူသက်ဖို့၅ချိန်ကြံစီမှုနဲ့ရာဟာမီကိုတရားစွဲထားပါရယ်။အဲ့ဒီနေရာကဘားဆိုင်တစ်ခုရဲ့တကားဝမှာအိပ်ပျော်နေတဲ့ရာဟာမီကိုဘားဆိုင်ပိုင်ရှင်ကတွေ့ပြီးတော့ရဲကိုခေါ်ခဲ့တာပါ။ဘုံးခွဲတိုက်ခတ်မှုတွေနဲ့ပတ်သက်လို့တော့ဖက်ဒရယ်ဆိုရအရာရှိတွေကသူ့ကိုတရားစွဲဆိုတာမရှိသေးပါဘူး။နယူးယောက်မြို့တော်ဝန်ဒီဘီလ်ဒဘလစီယိုကတော့အခုတိုက်ခတ်မှုဖြစ်ရတွေနဲ့ပတ်သက်လို့တန်တရာရှိထားတဲ့သူဟာလောလောဆယ်ဒီရာဟာမီတယောက်သာရှိပြီးတော့သူ့ရဲ့လုပ်ရတွေဟာအကြမ်းဖက်ဝါဒဆွဲလုပ်ရတွေအဖြစ်ယူဆရတဲ့အကြောင်းထင်းထင်းနာနေကပြောဆိုထားပါရရှင်
။စနေနေ့ကနယူးယောက်မြို့မှာဘုံးဖောက်ခွဲခဲ့မှုနဲ့ပတ်သက်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့တန်တရာရှိသူကိုကျန်းမာရေးဆောင်ရှောက်မှုပေးပြီးဥပဒေအရရှိနေ၅ရန်လျှောက်လင်းခွင့်ပေးမှနဲ့ပတ်သက်လို့စိတ်ပြက်လက်ပြက်ဖြစ်မိကြောင်း Republican သမ္မတလောင်း Donald Trump ကပြောလိုက်ပါရယ်။ရဲတွေနဲ့ပြန်လည်ပြစ်ခတ်ပြီးနောက်ဒဏ်ရာရရှိတာကြောင့် American Rahami ကိုတနင်္လာနေ့ကတနင်္လာနေ့မှာဆေးရုံတင်ထားပါရယ်။ကဘာပေါ်ကအကောင်းဆုံးဆရာဝန်တွေနဲ့သူ့ကိုဆေးရုံတင်ပြုစုကုသပေးနေရပြီးအကောင်းဆုံးရှိနေတွေကိုလည်းငှားရမ်းပေးရမှာပါ။ဒါ့အပြင်အမှုနဲ့ပတ်သက်ပြီးနှစ်တွေနဲ့ချီအစဉ်စဉ်ဖြတ်တန်းအမယ်တရားရုံးစနစ်တွေကြောင့်အဆုံးမတော့လူတွေဟာသူ့ကိုမေးပြီးသူကြခံတဲ့ပြစ်ဒဏ်ကိုလည်းကြခံရမှာမဟုတ်တော့ဘူးလို့မစ္စတာထရမ့်ကပြောပါရယ်။ American ပြည်အောင်စုဖွဲ့စည်းပုံအခြေခံဥပဒေအရတရားခဏ်အနေနဲ့ရှေ့နေငှားရမ်းလျှောက်လဲပိုင်ခွင့်ရှိနေတာပါ။ Rahamia Afghanistan နိုင်ငံကနေ American ပြည်အောင်စုမှာရွှေ့ပြောင်းနေထိုင်ပြီးနိုင်ငံသားခံယူထားသူပါ။ဒီမိုကရက်တစ်သမ္မတလောင်း Hillary Clinton ကတော့ Donald Trump ရဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေကိုစန့်ကျင်ပြောဆိုနေရတွေဟာ ISIS လို့အကြမ်းဖက်သမားအဖွဲ့တွေအနေနဲ့လူသူစုဆောင်းရမှာအထောက်ကူသာဖြစ်လိမ့်မယ်ဆိုပြီးတော့ဝေဖန်ပြောဆိုပါရဲ။ဒါအပြင်ဒီအကြမ်းဖက်သမားတွေဟာ Islam ဘာသာဝင်နေနဲ့ထိတ်တိုက်တွေးပြီးတော့စစ်ပွဲတွေဖြစ်အောင်ဖန်တီးပေးနေတယ်လို့လည်း Mrs. Clinton ကထောက်ပြသွားပါရဲခင်ဗျာ။
စီးရီးယားနိုင်ငံဆိုင်ရာဖြစ်ခဲ့ရစေးရေးသဘောတူညီချက်ဆက်ပြီးတော့အကျိုးဝင်နိုင်သေးတယ်ဆိုတာကိုပြသဖို့ရုရှားဆိုရမှာမူတည်တယ်လို့အမေရိကန်အကြီးအကဲဆိုရရရှိသူကပြောပါရယ်လက်ရှိအခြေအနေမှာဒီသဘောတူညီချက်ကိုဘယ်လိုပြန်ပြီးအဖက်ဆင်နိုင်မလဲဆိုတဲ့အပေါ်ရုရှားတာဝန်ရှိသူတွေရဲ့သဘောထားတွေကိုသိရဖို့ရုရှားအဆင့်မြင့်အရာရှိတွေနဲ့ဆွေးနွေးပွဲတွေလုပ်သွားဖို့စီစဉ်ထားတဲ့အကြောင်းလဲအဲ့ဒီအရာရှိကပြောပါရယ် နိုင်ငံပေါင်း19နိုင်ငံပါစီးပီးအားထောက်ကူပေးရေးနိုင်ငံတကာအဖွဲ့ ISSG နဲ့ကုလသမဂ္ဂလူ့ကျိုးရေးကောင်စီကကိုယ်စားလှယ်တွေနဲ့လည်းအကြံဉာဏ်ဖလှယ်တာတွေလှုံ့ဆော်နေပါတယ်ဒီနေ့ ISSG အစီအဝေးတက်ရောက်ဖို့ရှိနေတဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီး Yun Mark Ehud ကတော့စီးရီးယားပြည်ပကကိုဖြည့်ရှင်းနိုင်ဖို့မှာအမေရိကန်နဲ့ရုရှားတို့ဆင့်ဆက်ညှိနှိုင်းရယူခဲ့တဲ့အဖြစ်ခက်ရစရေးကတခုတည်းသောမျှော်လင့်ချက်ဖြစ်တယ်လို့ပြောပါတယ်။ဒီသဘောတူညီချက်အရစီးရီးယားဆိုရနဲ့တပုံအဖွဲ့တွေအကြားတိုက်ခတ်မှုတွေရစရမှာဖြစ်တယ်လို့အရင်ကအရက်သားတည်ကျင်းမှုတွေအတွက်ပြစ်တင်ခံထားရတဲ့လေကြောင်းတိုက်ခတ်မှုတွေကိုကန့်သတ်ပြီးလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့အစောပိုင်းသဘောတူညီချက်တွေမှာလိုပဲအခုဒီချိန်မှာလည်းဒီသဘောတူညီချက်ချိုးဖောက်တဲ့ဆိုတဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွတ်ဆွဲချက်တွေနဲ့သတင်းတစ်ပတ်အကြာမှာသဘောတူညီချက်ပြက်ပြက်လာခဲ့တာပါ။မနေ့ကတနင်္လာနေ့တုန်းကပဲဒီ Syria Arab လက်ချန်ဒီအဖွဲ့နဲ့ကုလသမဂ္ဂပူးရဲကူညီပေးရေးရင်တန်းဟာအလက်ပိုမျိုးအနောက်ပိုင်းမှာဘုံကျိတိုက်ခိုက်တာခံရတဲ့အကြောင်းကုလသမဂ္ဂကပြောပါရတယ်။ဒီတိုက်ခိုက်မှုအထွန်းမှာတော့အကူအညီပေးရေးဝန်ထမ်းတအူးနဲ့အရက်သားအတော်များများသေဆုံးခဲ့ရပြီးအကူအညီပေးရေးရင်အတော်များများနဲ့ပြည်စည်းတုံလာရုံတစ်ခုပျက်စီးခဲ့တဲ့အကြောင်းနိုင်ငံတကာချက်ချင်းနဲ့လက်ချန်ဒီအဖွဲ့ချုပ်ပြောခွင့်ရ Benoit Carpentier ကဒီကနေ့သတင်းထောက်တွေကိုပြောပါရရှင်။
အမေရိကန်ဆိုရဟာမူလထားနေနိုင်ငံတွေကိုပြန်ပို့သင့်တဲ့ရွှေပြောင်းချေချနေထိုင်သူ၈၀၀ကျော်ကိုအမေရိကန်နိုင်ငံသားအဖြစ်မှားယွင်းစွာပေးအပ်ခဲ့ပါတယ်။အမိမြေလူကြိုးရေးဌာနရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်ဆေးမှုပြုလုပ်ရမှာအခုလိုရှာဖွေတွေ့ရှိခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးအတွက်အန္တရာယ်ရှိတာဒါမှမဟုတ်လိန်လေပြီးရွှေပြောင်းချေချနေထိုင်ခွင့်ရရှိအောင်ဆောင်ရွက်သူနှုံများတဲ့နိုင်ငံတွေကလူဦးရေ858ယောက်ကိုနိုင်ငံသားခံယူခွင့်ပေးအပ်ခဲ့တယ်လို့တနင်္လာနေ့ကထုတ်ပြန်လိုက်တာပါ။အမိမြေလူကြိုးရေးဌာနစစ်ဆေးရရှိချုပ်ဂျွန်ရူ့ကဒီရွှေပြောင်းချေချနေထိုင်သူတွေဟာနိုင်ငံသားခံယူဖို့လျှောက်လွှာတင်ရမှာနာမည်တူတွေမွေးတက်ကြတဲ့အတုတွေကိုအသုံးပြုခဲ့တယ်လို့ဆိုပါတယ်အချက်လက်စုဆောင်းထားတဲ့အစိုးရရဲ့ database မှာအဲ့ဒီနိုင်ငံသားလျှောက်ထားသူတွေရဲ့လက်ပေါ်ရာတွေပျောက်ဆုံးနေတာကြောင့်အခုလိုမှားယွင်းတာဖြစ်တယ်လို့လည်းသူကပြောပါရယ်ခင်ဗျာ
ဗီယိုအမေရိကန်အတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ကနေအင်္ဂါနေ့ညနေခင်းမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ်အီရီနာဗိုကိုဗာနဲ့ဒီမနေ့ကတနင်္လာနေ့မနက်ပိုင်းမှာတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့လကလှုပ်ခဲ့တဲ့ငလျင်ကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့ရှေးဟောင်းပုဂံစီတီပထိုးရီပြန်လည်ပြုပြင်မွမ်းမံမှုကိစ္စဆွေးနွေးခဲ့တဲ့အကြောင်း UNESCO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပုဂံဒေသစီတီပထိုးရီကိုပြန်လည်ပြုပြင်မွမ်းမံရမှာရှေးမှုလက်ရာမပြတ်မွမ်းမံသွားနိုင်ဖို့နဲ့ UNESCO ကနေနည်းပညာနဲ့ကျွမ်းကျင်မှုတွေအကူအညီပေးဖို့အပါအဝင်ရည်ကြီးမှုအမွေနဲ့ထိန်းသိမ်းရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။မနေ့ပြန်ပုတ်ထူးနေကြရင်တော့ဒေါအောင်ဆန်းစုကြည်ဟာကုလသမဂ္ဂအထွေထွေညီလာခံမှာအထွေထွေမူဝါဒရေးရာမေးခွန်းပြောကြားမှာဖြစ်ပြီးတော့ညနေပိုင်းမှာတော့နယူးယောက်မြို့မှာရှိတဲ့ Asia Society Policy Institute မှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့အနာဂတ်အကြောင်းမေးခွန်းပြောကြားအောင်ပါပါ။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့80ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာမနေ့တုန်းကလည်းဒီဒုက္ခသည်တွေနဲ့ရွှေ့ပြောင်းချေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ခဲ့တယ်လို့မက္ဆီကိုသမ္မတအင်ရစ်ပညာနီယက်တိုဒိမတ်နိုင်ငံဝန်ကြီးချုပ်လာလိုကေရက်စ်မူဆန်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာတို့နဲ့လည်းဒီကုလသမဂ္ဂဆွေးနွေးပွဲရဲ့အပြင်ဘက်မှာတီးခြားစီတွေ့ဆုံခဲ့ပါသေးတယ်ရှင်
မြောက်ကိုရီးယားနိုင်ငံဟာဆွမ်းအမြင့် rocket engine တစ်လုံးကိုမြေပြင်မှာအောင်မြင်မြင်ဒီကနေ့ဆန်းသတ်နိုင်ခဲ့ပါတယ်။ဒီဆန်းသတ်မှုအောင်မြင်လာကြောင့်တာဝေးပစ်ဒုံးကျည်လက်ဝဲပိုင်ဆိုင်မှုနှီးစပ်လာပြီးတခြားနိုင်ငံတွေနီးတူကမ္ဘာမြေကိုစူးစမ်းလေ့လာနိုင်တဲ့ဂျိုရုအမျိုးအစားအပါအဝင်တခြားဂျိုရုတွေကိုလည်းလွှတ်တင်နိုင်လိမ့်မယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ဟာဒီဆန်းသတ်မှုကိုကိုရိုင်းကြီးကြပ်ကုတ်ကဲခဲ့တယ်လို့ KCNA သတင်းဌာနကပြောပါတယ်။ဒါအပြင်ဂျိုရုလွှတ်တင်နိုင်မှုကိုလည်းအမြန်ဆုံးဆောင်ရွက်ဖို့တာဝန်ရှိသူတွေကိုသူကညွှန်ကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားနိုင်ငံဟာအာကာသစူးစမ်းရှာဖွေရေးအစီအစဉ်အနေနဲ့တာဝေးပစ်မီဇိုင်းတုံးတွေစမ်းသပ်ခဲ့ပါသေးတယ်။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတချို့ကတော့ဒီလိုရဲ့ပေါ်ပယ်တင်းတဲ့ဒုံးကျည်နဲ့ rocket ဒုံးစမ်းသပ်မှုအဖြစ်ယုံကြည်ထားတာပါခင်ဗျာ
။မြောက်ကိုရီးယားကောင်ဆောင် Kim Jong Un အစိုးရကိုနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုရှောင်လွှားပြီးနျူကလ িয়ার လက်နက်အစီအစဉ်တွေတိုးချဲ့လှုပ်ဆောင်နိုင်အောင်ကူညီပေးမှုနဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးအခိုင်အမာရှိထားတဲ့တရုတ်စီးပွားရေးလုပ်ငန်းစုတစ်ခုကိုအမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်။လီယိုနင်းဟုန်ရှန်စီဝါရေးလုပ်ငန်းစုဟာစစ်ဖက်အတွက်ရည်ရွယ်အသုံးပြုနိုင်ဖွယ်ရှိတဲ့အလူမီနီယံအချောင်းတွေနဲ့ဓာတ်ရုပ်ပစ္စည်းတွေကိုမြောက်ကိုရီးယားအစိုးရကိုရောင်းချခဲ့တယ်လို့ဆွဆွဲခံထားရတဲ့ကုမ္ပဏီ6ခုရဲ့လုပ်ငန်းတွေကိုလဲပတ်နေတာပါ။ ဒါပြင်မြောက်ကိုရီးယားရဲ့တမ်းမြင့်ကြောင်မီသွေးအပါအဝင်တွင်းထက်တပ်တူတွေကုန်သွယ်ရမှာပါဝင်ပတ်သက်နေတဲ့သင်္ဘောဆယ်စင်းနဲ့မြောက်ကိုရီးယားအင်တာနက်ဆိုင်ဘာတိုက်ခိုက်သူတစုအဓိကအခြေစိုက်နေထိုင်ရာအဖြစ်အသုံးပြုနေတယ်လို့စွပ်စွဲခံထားရတဲ့တဲခိုခန်းတစ်ခုကိုရောင်းချရမှာပါဝင်ပတ်သက်နေတယ်လို့ဆိုပြီးတော့လည်းတန်တရားရှိထားတာပါ။ဒီကုမ္ပဏီတွေဟာမြောက်ကိုရီးယားအပေါ်ကုလသမဂ္ဂကတားမြစ်ထားတဲ့ကုန်ပစ္စည်းတွေကိုအယောင်းဝယ်လုပ်ပေးနေတာဖြစ်တယ်လို့သူတည်တီတို့ကပြောပါရယ်။လီယွန်နင်းဟုန်ရှင်းလုပ်ငန်းစုရဲ့ဒီမြောက်ကိုရီးယားနဲ့ကုန်သွယ်မှုပမာဏကတော့ခန့်မှန်းခြေဒေါ်လာတန်900ကျော်ရှိပြီးမြောက်ကိုရီးယားအစိုးရကနျူကလ িয়ার လုပ်ငန်းတွေအတွက်လိုအပ်တဲ့ဝင်ငွေအများပြားရအောင်ကူညီပေးနေတာဖြစ်ပါရယ်ရှင်။
ဒူဘိုင်းကိုပိုင်ညင်းပွားနေတဲ့တောင်တရုတ်ပင်လယ်ရင်းကကျွန်းစုတွေအနီးကင်းလှည့်လည်သွားလာဖို့နဲ့မွတ်စလင်တပုံတွေကိုနှိမ်နေရမှာအမေရိကန်အနေနဲ့အကူအညီပေးရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဖိလစ်ပိုင်သမ္မတရော်ဒီယိုဒူတာတေးကညင်းပယ်လိုက်တာကြောင့်အခြေအနေအညီနဲ့ရခက်ခဲနေပါတယ်။အမေရိကန်ပေါ်ပြင်းပြင်းထန်ထန်ဆန့်ကျင်ပြောဆိုလို့ရှိတဲ့အသက်82နှစ်အရွယ်ဒူတာတေးဟာလွန်ခဲ့တဲ့သတင်းပတ်တုန်းကတောင်တရုတ်ပင်လယ်ရင်းကဒူဘိုင်းကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေအနီးကင်းလှည့်လည်သွားလာဖို့ဘယ်နိုင်ငံသားအကူအညီကိုမှခွင့်ပြုမှာမဟုတ်ဘူးလို့လည်းပြောခဲ့ပါသေးတယ်ခင်ဗျာ
။
ငါနဲ့ညနေခင်းထိတ်တန်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တော့ပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ပိတ်ဆို့တန်းခတ်မှုအများစုကိုဖယ်ရှားဖို့မကြသေးခင်တုန်းကပဲကြေညာလိုက်တဲ့အပေါ်မေးခွန်းထုတ်နေတာတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကကာကွယ်ပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ Washington ခရီးစဉ်မှာအတူရှိနေခဲ့တဲ့အမေရိကန်သံအမတ်ကြီး Scott Marcia ကခရီးစဉ်နဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြို့အမေရိကန်တန်ယုံမှာသတင်းစာရှင်းလင်းပွဲတရက်ကျင်းပချိန်မှာပြောဆိုခဲ့တာပါအပြည့်စုံကိုတော့ကိုရင်သွားရောက်သတင်းယူခဲ့တဲ့ VOA ဝိုင်းတော်သားကိုအောင်လင်းဦးကပြောပြပေးမှာပါ
ဒီမှာဆိုရထိတန်းခေါင်းဆောင်ဒူအဖြစ်ဒေါအောင်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့အင်ပြော်မှာတွေ့ဆုံပြီးနောက်မြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားဖို့ကြေညာခဲ့တာအချိန်မတန်သေးတဲ့လှုပ်ရက်ဖြစ်ဝေဖန်မေးခွန်းထုတ်နေတာတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကကာကွယ်ပြောဆိုလိုက်တာဖြစ်ပါတယ်ဒီမိုကရေစီပြောင်းလဲတွေတွေ့မြင်နေရတဲ့မြန်မာနိုင်ငံမှာပိတ်ဆို့တန်ခတ်မှုတွေဆက်ထားခြင်းအပြင်အကောင့်ထက်အစိုးကပုံများနိုင်တာကြောင့်ပြန်လည်ရုပ်သိမ်းဖို့ဆုံးဖြတ်ရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီယေကပြောဆိုလိုက်တာဖြစ်ပါတယ်
A decision to lift sanctions, you could argue, there's some costs.
ပိတ်ဆို့တန်ခတ်မှုတွေဖျက်ရတာဟာနိနာဆုံးမှုတွေရှိတယ်လို့စောရကတဲ့ငင်းခုံမယ်ဆိုငင်းခုံလို့ရနိုင်ပါလေ။ချုပ်ကိစ္စတွေမှာဖိအားပေးနိုင်တဲ့အခြေအနေတွေစုံစုံနိုင်တယ်လို့လူတို့ကစိုးရင်ကောင်းစိုးရင်နိုင်ပါလေ။ဒါပေမဲ့တစ်ဖက်မှာလည်းတန်ခတ်မှုတွေဆက်တာချင်းအဖြစ်မြန်မာနိုင်ငံအတွက်စုံစုံမှုတွေရှိလာတယ်လို့ကျွန်တော်တို့ကမြင်ပါတယ်။ပိတ်ဆို့တန်ခတ်မှုတွေဟာယင်းနည်းမနှံမှုတွေကိုအာမပေးတဲ့အတွက်ကြောင့်ပါ။ဒါကလည်းအမေရိကန်အတွက်တည်းမကပါဘူး။နိုင်ငံတကာကုမ္ပဏီတွေလည်းထိခိုက်နိုင်ပါတယ်ဒီလိုပဲဗဏ္ဍာရေးနဲ့ငွေကြေးလဲပြောင်းမှုတွေကိုလည်းအားမပေးပါဘူးဒါကြောင့်လဲဒီမိုကရေစီအပြောင်းလဲတွေကိုဘယ်လိုအားပေးမလဲလို့ကျွန်တော်တို့ကြည့်တဲ့နေရာမှာတန်ခတ်မှုတွေကိုရုံးသိမ်းတဲ့အခါကြုံရတဲ့ဆုံးရှုံးမှုတွေနဲ့ဆက်ထားရင်ကြုံရမဲ့ဆုံးရှုံးမှုတွေကိုချိန်ထိုးကြည့်ရပါတယ်ဒီနေရာမှာတန်ခတ်မှုတွေကိုဆက်ထားလို့ဆုံးရှုံးရတာတွေဟာဖယ်ရှားရတာထက်ပိုမိုကြီးမားတယ်လို့ကျွန်တော်တို့အနေနဲ့အလေးနဲ့ခန်းစားမိပါတယ်
တန်ခတ်မှုတွေဖယ်ရှားရမှာအရင်ကအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကပြစ်မှတ်ထားတန်ခတ်ထားတဲ့လူပုဂ္ဂိုလ်နဲ့လုပ်ငန်းတွေအဖွဲ့အစည်းတွေတော်တော်များကိုနာမည်ပြစင်းကနေပြန်လည်ပယ်ဖျက်ပြီးမှဖြစ်တဲ့အတွက်ဒီမိုကရေစီပြုရင်ပြောင်းလဲရေးကိုတချင်ကအားမပေးတဲ့သူတွေလည်းအခွင့်အရေးတချို့ရကောင်းရသွားနိုင်တယ်လို့လည်းတန်မတ်ကြီးကလက်ခံပြောဆိုခဲ့တာပါဒါပေမဲ့မြန်မာနိုင်ငံမှာစစ်ဆေးရတဲ့ဆက်ဆက်လက်ထက်ကနိုင်ငံရေးလူခွင့်ရေးလွတ်လပ်မှုတွေမရှိဘူးဆိုပြီးအမေရိကန်ဆေးရကပိတ်ဆို့တန်ခတ်မှုတွေချမှတ်ထားခဲ့ပေမဲ့ခုကအယက်သားစစ်စစ်ဆိုးရလက်ထက်မှာအရင်လိုဆက်လက်ရေးယူနေဖို့မသင့်တော့ဘူးလို့အမေရိကန်အနေနဲ့ယုံကြည်ကြောင်းလဲပြောဆိုခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ဝါရှင်တန်ခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးအတွက်အောင်မြင်မှုမှတ်တိုင်တစ်ခုဖြစ်နေလဲတန်မတ်ကြီးကပြောဆိုခဲ့တာပါဒါပေမဲ့လည်းတရုတ်ကွန်မြူနတီအားပေါ် Global Times သတင်းစာမှာဒီကနေ့ဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်းပါးမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာအမေရိကန်ရဲ့တန်ခတ်မှုတွေအလုံးကိုဖယ်ရှားပြီးရွှေဦးထန့်ပြန်မလာနိုင်တဲ့ခီးစဉ်ဖြစ်တယ်လို့ရေးသားထားပါတယ်ဒီခီးစဉ်ဟာအမေရိကန်မြန်မာဆက်ဆံရေးမှာအဆင့်တစ်ဆင့်ကိုတက်လှမ်းလာတာတွေ့ရပေမဲ့မရေရာမတည်ကြတဲ့အခြေအနေတွေရှိနေစေဖြစ်တယ်လို့လည်းဖော်ပြထားတာပါတန်မတ်ကြီးမှာဆေးကတော့အခုခီးစဉ်ကနေအခွင့်အလမ်းကောင်းတွေဖန်တီးပေးနိုင်တယ်လို့ပြောဆိုခဲ့ပါတယ်
The visit was about continuing and building the partnership between our countries. And the announcements that were made last week were, I think, will contribute, I hope significantly, to economic opportunities in this country.
ဒီခီးစဉ်ဟာနှစ်နိုင်ငံကြားမိဘဆက်ဆံရေးတွေကိုစတင်ထားပုံနဲ့ဆီဆောက်သွားပုံပါပြီးခဲ့တဲ့သတင်းပတ်ထဲမှာကြေညာခဲ့တာတွေလည်းဒီတိုင်းမိမှာစီးပွားရေးအခွင့်အလမ်းတွေပေါ်ပေါက်လာအောင်ထူးထူးခြားခြားပံ့ပိုးပေးနိုင်လိမ့်မယ်လို့ယူဆပါတယ်ဒါကြောင့်လည်းကြီးမားတဲ့ခြေလှမ်းတရေလို့ထင်ပါတယ်ရှေးဦးထက်နဲ့အခြေအနေမျိုးဖြစ်လာဖို့အတွက်ကတော့နောက်ထပ်လှုပ်ဆောင်ရမယ့်ကိစ္စတွေလည်းအများအပြားရှိနေတုံးပဲဖြစ်ပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်ဆုချင်းနဲ့သမ္မတဥပမာတို့ရဲ့အင်ပြူတော်မှာပြီးခဲ့တဲ့သတင်းပတ်တွင်တွေ့ဆုံမှုပြီးကြေညာခဲ့တဲ့မြန်မာနိုင်ငံအသေးစားနဲ့လက်စားလုပ်ငန်းတွေအတွက်ဒေါ်လာ10သန်းအာမခံကူညီမဲ့အစီအစဉ်ကိုလည်းဒီကနေ့ရန်ကုန်မြို့အမေရိကန်တန်ရုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲစတင်မိတ်ဆက်ပေးခဲ့ပါတယ်ခင်ဗျာ
ခေါအောင်လွင်ဦးပါရှင်ခုတော့ရခိုင်ပြည်နယ်မှာစိတ်ကြွဆေးရီဖမ်းမိတဲ့သတင်းတင်ပြပါမယ်ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာစိတ်ကြွဆေးပြား9တန်းနီးပါးကလာတံဖိုးတန်းပေါင်း 14,000 ကျော်ဖို့လောက်ဖမ်းဆီးရမိခဲ့ပါတယ်။တဟာရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးပြားအများအပြားစံချိန်တင်ဖမ်းဆီးရမိခဲ့တာဖြစ်ပြီးလောလောဆယ်မှာတော့တန်တရာရှိသူတချို့ကိုဖမ်းဆီးရမိထားပေမဲ့အဓိကတန်တရာရှိသူတဦးကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းစိတ်ကြွဆေးပြားအများအပြားဖမ်းဆီးရမိတာဟာတနင်္လာနေ့ညနေပိုင်းကမတူညီတဲ့နေရာနှစ်ခုကနေဖမ်းဆီးခဲ့တာဖြစ်ပါတယ်ပထမနေရာကဆေးပြား6သိန်းကျော်နဲ့ဒုတိယနေရာကဆေးပြား6တန်းကျော်ဖမ်းဆီးရမိခဲ့တာလည်းဖြစ်ပါတယ်ဒီလိုဖမ်းဆီးရမိတာကိုမောင်တော်ခရိုင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးညံဝင်းဦးကအခုလိုပြောပါတယ
်မောင်တော်မြို့နယ်တဲ့ရတ္တရွာမှာကျွန်တော်တို့ဒီမွတ်စလင်လူမျိုးမျိုးအိမ်ထဲကနေပြီးတော့အဲ့ဒီအိမ်ထဲမှာရှိတဲ့ကျွန်တော်တို့အိမ်နာချင်းထဲမှာဆိုတော့အိမ်နာကိုမတုံးမနဲ့ကျွန်တော်တို့ကအဲ့ဒီအန်ဝက်လုပ်ပြီးတော့ဖွက်ထားတဲ့နေရာမျိုးတော့တနေရာရတယ်အဲ့ဒါက638,500အပြားပေါ့ဝေတဘူကတော့3,300,600ကျော်ပေါ့ပြီးတော့မနေတော့ကပဲကျွန်တော်ညနေ9:00ခွဲအချိန်မှာပဲနောက်တစ်နေရာတော့မောင်တော်ကနေပြီးတော့သုံးမိုင်တော့ဝေးတဲ့သုံးမိုင်ရွာအနီးမှာကျွန်တော်အုတ်သေးချောက်လုပ်ငန်းလုပ်နေတဲ့ဝန်ထမ်းရှိတာပေါ့ဟုတ်ကဲ့အဲ့ဒီဝန်ထမ်းမှာပုတ်ပုံထဲမှာဖွက်ထားတာပေါ့စာလိုက်တွေလက်ထည့်ပြီးတော့ကျွန်တော်ဖွက်ထားတာပေါ့အဲ့ဒီစာလိုက်က29အမွေးစီဝါက62,300ကျော်ပေါ့အကရက်တံပိုးကြတော့ကျွန်တော်တို့သိန်းပေါင်း12,000ကျော်ပေါ့အားလုံးမနေရတာဖာစီချပြရပေါ့ကျွန်တော်တို့ခွန်းတန်းနီးပါပေါ့ကျငွေနဲ့ကြိုက်13,400ကျော်ပေါ့
ပထမဖမ်းဆီးရမိမှုမှာတန်တရားရှိသူအမျိုးသား2ဦးနဲ့အမျိုးသမီး2ဦးဒုတိယဖမ်းဆီးရမိမှုမှာတော့အုတ်သေးကျောက်ရောင်းဝယ်ရေးတာဝန်ခံနဲ့ညားဆောင်ကိုဖမ်းဆီးထားပေမဲ့လုပ်ငန်းပိုင်ရှင်ဖြစ်သူကိုတော့ဖမ်းဆီးနိုင်တာမရှိသေးပါဘူးဒီဒုတိယဖမ်းဆီးမှုဟာဒီလ18ရက်နေ့ကတဲတင်ကားတစည်းပေါ်ကနေစိတ်ကြွဆေးပြား638,000ကျော်ဖမ်းဆီးရမိခဲ့တာနဲ့ဆက်ဆက်ပြီးအုတ်သေးကျောက်ထားရာခြံဝင်းအတွင်းကိုထပ်မံရှာဖွေရာကဖမ်းဆီးခဲ့တာဖြစ်ပါတယ်ဖန်စီရမိတဲ့စိတ်ကြွဆေးပြားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်ဖို့ဖြစ်နိုင်ကြောင်းလဲဒုတိယရဲမှူးကြီးညံဝင်းဦးကတုံ့သက်ပါတယ်။ရခိုင်မျိုးသားပါတီ ANPM မောင်တော်မျိုးနယ်ဥက္ကဋ္ဌဦးဘတ်ရွှေကတော့ရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးပြားဖန်စီရမိတာတွေဟာမကြာခဏဖြစ်ပွားနေပြီးစေတုံးဆွဲသူလူငယ်တွေလည်းများပြားလာနေတယ်လို့ပြောပါတယ်
။အဲဒီပါလေအဲ့လိုပေါ့ဟိုတော်တော်လေးကိုမြင်မနေပါနဲ့မူကြီးစေဘောအရဝယ်ကဟိုလူငယ်တွေလည်းကိုပြည့်စည်အဲ့လိုဖြစ်နေကြတယ်အဲလူငယ်တွေလည်းများပါတယ်သုံးသေးတာဟောရခိုင်တပြည်နယ်လုံးပြန်နေတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့ဆိုတော့အဲ့လိုပြည်မဖက်ကနာရီဆေးတွေကဟိုရခိုင်ပြည်ကိုအနှက်ဖျက်ပြလာရတာကိုဟိုကြာလာရင်တော့ကျွန်တော်ဒီတိုင်းပြည်စလက်ခက်ထားမယ်ဆိုတော့ဟိုသွင်းစရာအခြေအနေပါအဲ့ဒါတွေကိုတီးတီးကြားကြားနဲ့ကျွန်တော်တို့တကယ်လောက်ကရတဲ့လူတွေကိုအေးအေးယူပေါ်ထုတ်ဖန်စီအဲ့လိုလှုပ်လာရင်တော့ဟိုတဖြည်းဖြည်းပါပြောင်းသွားမယ်လို့တော့ထင်ပါတယ
်ဒေသခံတွေကတော့စိတ်ကြွဆေးပြားတွေကိုဘူဒီတောင်မောင်တော်လန်းနဲ့ရေလန်းကနေတဆင့်တဖက်နိုင်ငံကိုတင်သွင်းနေတယ်လို့ပြောကြပါတယ်ပြီးခဲ့တဲ့နှစ်ဇူလိုင်လ26ရက်နေ့ကတော့မင်္ဂလာတုံမြို့နယ်ဇေကဘာဝင်းအတွင်းမှာရပ်ထားတဲ့ကွန်တိန်နာကားအတွင်းကနေစိတ်ကြွဆေးပြား26တန်းကျော်ဖမ်းဆီးရမိခဲ့ပြီးဒါဟာမြန်မာနိုင်ငံမှာအများဆုံးဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ဒီဖမ်းဆီးရမိတဲ့စိတ်ကြွဆေးပြားတွေဟာကလတန်မြဝမ်းဒေသဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီနဲ့ဆက်ဆက်နေတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ် UNODC ကကုလသမဂ္ဂရာဇဝတ်မှုနဲ့မူရစ်ဆေးဝါးနှိမ့်နင်းရေးအဖွဲ့ကတော့မြန်မာနိုင်ငံဟာအရှေ့တောင်အာရှမှာစိတ်ကြွဆေးပြားအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်အတွင်းစိတ်ကြွဆေးပြားတွေဖမ်းမိတဲ့အကြောင်းကိုမိုးစောတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ချင်းပြည်နယ်စစ်ဘေးရှောင်တွေသတင်းဖက်ဆက်ရအောင်ပါ။စစ်ဘေးတံကြောင့်တနစ်ခွဲနေပါကြအောင်နေရက်စွန်ခွာတင်းရှောင်နေခဲ့ရတဲ့ချင်းပြည်နယ်တောင်ပိုင်းကဒေသခံ300ကျော်တို့အတွက်နေရက်ရင်ကိုပြန်နိုင်ဖို့ချင်းပြည်နယ်အစိုးရအဖွဲ့ကစီစဉ်နေပါပြီ။ဒီစစ်ဘေးဒုက္ခသည်တွေဟာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တင်းရှောင်လာရတဲ့သူတွေဖြစ်တဲ့အတွက်နှစ်ဖက်တပ်တွေအကြားတိုက်ခိုက်မှုတွေရှိနေသေးရင်နေရက်ရင်မှာလုံခြုံမှုရှိနိုင်အောင်မဟုတ်သေးဘူးလို့ဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါရယ်။ဒီအခြေအနေကို VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအင်ကနေအခုလိုသတင်းပေးပို့ထားပါရရှင်။
ရခိုင်တမတော်အေးအေးနဲ့မြန်မာတမတော်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ကပြင်ဆိုကြေးရွာစစ်ပီးဒုက္ခသည်တွေကိုနေရပြီးပြောင်းရွှေ့ပေးနိုင်ဖို့ချင်းပြည်နယ်အစိုးရဖွဲ့ကလည်းစီစဉ်နေပါတယ်။ပြောင်းရွှေ့နိုင်ရေးစီစဉ်ပေးမှုကိုတော့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံမင်းထံကအခုလိုပြောပါဗျာ။ကျွန်တ
ော်တို့ဆိုရအနေနဲ့တော့ဒေသခံဝင်ကြီးတို့ဖြစ်ပြီးတော့သူတို့ရဲ့ပြောင်းပြန်နိုင်ဖို့ပါ။အဲဒီကတော့သူတို့စေအင်ဒီယာနဲ့ဝါနဲ့ဆောက်တာဆွန်လုပ်ထားတဲ့ကြားထဲပြန်နေလို့လည်းသတိရပြန်ဆောက်ဖို့မှတ်တည်ခြင်းနဲ့
ကလတန်မြင့်နဘေးကလောင်းတင်ကျေးရွာမှာစစ်ပေးတင်းချောင်းနေကြတဲ့ပြင်ဆိုကျေးရွာက380ကျော်အတွက်အော်တိုဘာလကစပြီးစတင်ပြောင်းရွှေ့နိုင်ရေးအတွက်ချင်းမြင့်နယ်ဆိုရွာကနေစီစဉ်နေတာပါပြင်ဆိုကျေးရွာနီးတဝိုင်းမှာမြေမြုပ်မိုင်းတွေရှိမရှိကိုလည်းလိုက်လံစစ်ဆေးခဲ့ပြီးဖြစ်တယ်လို့လာမယ့်အော်တိုဘာလမှာဒုက္ခသည်တွေအတွက်နေအိမ်ဆောက်လုပ်နိုင်ဖို့ချင်းမြင့်နယ်ဆိုရွာကနေငွေကြေး3သိန်းကနေ4သိန်းထိထောက်ပပေးထားမယ်လို့ဝန်ကြီးဦးပေါင်လုံမင်းထံကပြောပါတယ်ဒီစစ်ပြေးဒုက္ခသည်တွေဟာပြီးခဲ့တဲ့2015ခုနှစ်ဧပြီလကစပြီးတော့ရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စိုက်ပွဲတွေကြောင့်ပြင်ဆိုကျေးရွာကအိမ်တောင်စု60ကျော်၊ရွာသား380ကျော်ဟာနေရက်ကနေစွန့်ခွာပြီးလောင်းတင်ရွာနီးမှာယာယီစခန်းချပြီးနေထိုင်လာတာ18လသာရှိခဲ့ပြီးဖြစ်ပါတယ်။လက်ရှိစစ်ပြေးဒုက္ခသည်တွေဟာစားတောက်နေထိုင်ရေးမှာခက်ခဲရှိနေတယ်လို့ပလဲဝါမြို့လူမှုကူညီရေးဖွဲ့ဝင်ဦးကျော်အောင်ကပြောပါတယ်။
လက်ရှိအခြေအနေအရဆရာသူတို့လောင်းတင်ကျေးရွာရဲ့အောက်မှာခန်းမှန်ပဲနေတယ်ပြီးတော့တချို့ဒီအင်ဂျင်60ကျော်မှာ30ဝန်းကျင်လောက်တော့ဒီရွှေပြောင်းတောင်ရလို့လဲအဓိကကစားနပ်ရိက္ခာတော့လုံးဝအခြေအနေမကောင်းတဲ့အခြေအနေရှိတယ
်ချင်းမြင့်နဲ့ဆိုရကနေဒုက္ခတဲ့တွေကိုနေရရင်းကိုပြန်နိုင်ဖို့စီစဉ်ပေးမှုဟာကောင်းမွန်ပေမဲ့လည်းသူတို့အတွက်လုံခြုံရေးအာမခံချက်ပေးနိုင်တဲ့အခြေအနေမရှိသေးဘူးလို့ပလဝါမြို့လူမှုကူညီရေးဖွဲ့ဝင်ကိုကျော်အောင်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့စီမံချက်အတိုင်းတကယ်လို့ဆောင်ရွက်ပေးနိုင်မယ်ဆိုရင်အခက်ခဲကအဲ့လောက်ကြီးကြီးမားမားတော့ရှိနိုင်မှာမထင်ဘူးဒါပေမဲ့တစ်ခုကလုံခြုံရေးအခြေအနေကအာမခံချက်ပေးနိုင်လောက်တဲ့လုံခြုံရေးအခြေအနေကမရှိသေးတဲ့အခါမှာဒီလုံခြုံရေးပိုင်းတော့နည်းနည်းတဝေစွာတဲ့အပိုင်းမှာပြည်နိုင်တယ်ဒီဘက်မှာဆိုတော့ဒီအခုကျန်စုကြီးရွာကတင်းလာတဲ့နေဆက်နဲ့နီးတဲ့နေရာဒေသဆိုတော့အဓိက KA ဘက်ကနေတဲ့နေရာလေဒီတင်းလာတဲ့နေဆက်တလျှောက်မှာပဲနေတဲ့အခါမှာစိတ်မဝေးတဲ့အခြေအနေရှိတဲ့ဒီရွာတွေပေါ့သူတို့ကဥမာ10ရက်သွားရင်လည်းရောက်တယ်နိုင်ပန်းနဲ့သွားရင်လည်းဝင်နိုင်တယ်အဲ့လိုမျိုးချင်းတယ်ပြည်ပဆောင်ပြည်သူတွေရဲ့အဓိကလိုအပ်ချက်ဆိုတဲ့နေရာမှာကဒီ AA နဲ့ဒီအစိုးရစစ်တပ်ကတကယ်တကယ်ငင်းငင်းချမ်းချမ်းဖြစ်မှပဲသူတို့ကလုံခြုံမယ်လို့သူတို့ကခံယူတာပေါ့
ပြင်ဆိုကျေးရွာဟာဘင်္ဂလားဒေ့ရှ်နယ်စပ်တဲ့နီးစပ်တဲ့နေရာဖြစ်တယ်လို့ရခိုင်တပ်မတော်ဘက်ကလည်းဝင်ထွက်သွားလာဖို့လွယ်ကူတဲ့ဒေသဖြစ်နေတာကြောင့်မြန်မာတပ်မတော်နဲ့တိုက်ပွဲထပ်မံဖြစ်ပွားခဲ့ရင်ဒေသခံတွေအတွက်လုံခြုံမှုအားနည်းနေတယ်လို့သူကဆိုပါတယ်လက်ရှိမှာနှစ်ဖက်သားကြားတိုက်ပွဲဖြစ်ပွားမှုမရှိတာကာလအတန်ကြာနေပြီဆိုပေမဲ့လည်း NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော်နဲ့မြန်မာစိုးရတပ်မတော်တို့ကြားမှာအချိန်မရွေးတိုက်ပွဲဖြစ်ပွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့ကိုကျော်အောင်ကဆိုပါတယ်ချင်းမြင့်နယ်ပလဲဝါမြို့ကစစ်ဘေးရှောင်တွေကိုနေရရင်ပြန်နိုင်ဖို့အတွက်လုပ်ငန်းစီမံချက်တွေကိုပြည်နယ်စိုးရလမ်းညွှန်မှုနဲ့စစ်ဘေးရှောင်ကူညီထောက်ပံ့ရေးကော်မတီဖွဲ့တို့ကနေရေးဆဲထားပြီးလာမယ့်အောက်တိုဘာလကစပြီး2019ခုနှစ်ဖေဖော်ဝါရီလအတွင်းအပြည့်အစုံပြန်နိုင်ဖို့စီမံချက်ရေးဆဲထားပါတယ်ဒီစီမံချက်ထဲမှာလာမယ့်နိုဝင်ဘာလမှာဖျားကျောင်းတွေကျောင်းဆောင်တွေပြုပြင်ပေးမှာဖြစ်ပြီးတောင်ရွာတွေခုတ်သွင်းနိုင်ဖို့အကူအညီပေးသွားမှာဖြစ်တယ်လို့2019နှစ်သစ်မှာစာနာရိက္ခာတွေပို့ဆောင်ပေးဖို့လည်းပါရှိပါတယ်ခင်ဗျာ
ရောရှိမြတ်ဗျာမင်္ဂလာတိုင်မင်္ဂပုတ်ကိုဒေါန်ဆန်းစုကြည်ဟာကုလသမဂ္ဂထူထူညီလာခံကြီးမှာအခုလာမယ့်ဗုဒ္ဓဦးနေ့စက်တင်ဘာလ22ရက်နေ့မှာမေကွန်းပြောကြားဖို့ရှိနေပါတယ်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့လူခွင့်အခြေအနေတွေတိုးတက်လာဖို့အတွက်ကုလသမဂ္ဂအနေနဲ့နှစ်ပေါင်းများစွာကြာအောင်တိုက်တွန်းလာခဲ့တာပါဒီအတွက်ဒီကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေဟာတကယ်ပဲအရာရောက်လာပြီလားဒေါန်ဆန်းစုကြည်လက်ထက်ကုလသမဂ္ဂနဲ့မြန်မာဆက်ဆံရေးအခြေအနေဘယ်လိုရှိလာမလဲအခုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့တော်ရရှင်တွေ VOE ရဲ့တယ်လီဖုန်းနံပါတ် 2323822994 ကိုတဲ့ခေါ်ယူနိုင်ပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အမြင်မိမိတို့ပြောဆိုလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က 2323822994 ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ဒီကနေ့ညတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ရရှင်ခုတော့ Time Pack ကသတင်းတပုတ်တင်ပြပါမယ် ထိုင်းနိုင်ငံကလူအခွင့်အရေးလှုပ်ရှားသူလက်ဖြင့်မြန်မာရွှေ့ပြောင်းအလို့သမားအခွင့်အရေးတွေအတွက်လှုပ်ရှားနေတဲ့ဗြိတိန်နိုင်ငံသားအန်နီဟောလ်ကိုထိုင်းတောင်ပိုင်းတည်တည်ဆဲယုံကနေအသရေဖြတ်မှုအပြင်အခြားအမှုတွေနဲ့ပါ2013ခုနှစ်ကတည်းကတရားစွဲခဲ့တာပါဒီအမှုနဲ့ပတ်သက်ပြီးနိုင်ငံတောင်ပိုင်းခရိုင်တရားရုံးမှာရုံးတင်စစ်ဆေးရာကနေစက်တင်ဘာလ20ရက်နေ့မှာတော့ထောင်ဒဏ်လေးနှစ်နဲ့ငွေဒဏ်တွေချမှတ်လိုက်ပါတယ်အသေးစိတ်ကိုတော့ထိုင်းအခြေစိုက်သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာလူအခွင့်အရေးလှုပ်ရှားသူလက်ဖြင့်မြန်မာရွှေပြောင်းလို့သမားတွေအပါအဝင်ရွှေပြောင်းလို့သမားကြီးလှုပ်ဆောင်နေတဲ့အင်္ဂလန်နိုင်ငံသားအန်ဒီဟောကိုဘန်ကောက်မြို့တောင်ပိုင်းခရိုင်တရားရုံးကနေထောင်ဒဏ်၄နှစ်နဲ့ငွေဒဏ်များချမှတ်ခဲ့တာဖြစ်တယ်ဆိုပြီးရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးစိန်ဖြေကအခုလိုပြောပါတယ
်။နက်ဒီစက်ရုံကနေပြီးတော့တရားစွဲထားတဲ့ electronic ပုံမှန်နဲ့အစီအဖြတ်မှုတရားရုံးကနေပြီးတော့ပြန်ရှာရဲဆိုပြီးတော့ထောင်ဒဏ်၄နှစ်ဒဏ်ငွေရပတ်နှစ်ပိအဲ့လိုချတယ်ပြီးလို့ရှိရင်အဲ့ဒီဘက်ကသူကတရားရုံးကတစ်ချက်ပြီးတော့ကတရားစီရင်မှုအထောက်အပံ့ပြုရဆိုပြီးလေးဘုံလို့ပြောတာထောင်ဒဏ်၃နှစ်နဲ့တန်းကိုတစ်ပိန်းခွဲချက်ဆိုတော့အဲ့မှာထောင်ဒဏ်ကိုအရင်ကဒါပြစ်မှုမှမရှိဘူးပြတာရောနောက်ပြီးတော့လူခွင့်ရရှောက်ရှားသူဖြစ်လူမှုအတိုင်းပါအကျိုးရှိခဲ့တာရောကြောင့်ထိုင်းကနှစ်နှစ်အဖြစ်ပြောင်းလိုက်တယ်ဟိုဆိုတော့ဒီနှစ်နှစ်ကာလအတွင်းမှာနောက်ထပ်အမှုတွေပါတယ်ဆွဲပြီးတော့ပြစ်ဒဏ်ချခံရတာမျိုးမရှိဘူးဆိုတော့ဒီထောင်ဒဏ်ကျခံရတယ်အဲ့ဒီနှစ်နှစ်အတွင်းမှာနောက်ထပ်အမှုတွေနဲ့ပြည်ထောင်ကြခံရတဲ့ဟာမျိုးတွေဖြစ်လာလို့ရှိရင်ခုန၃နှစ်ဆက်ရတဲ့၃နှစ်ပေါင်းကြခံရ
။ထိုင်းနိုင်ငံအခြေစိုက်လှုပ်ရှားနေတဲ့လူအခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းနဲ့ရွှေပြောင်းလို့သမအခွင့်အရေးကွန်ရက်ကနိုင်ငံသားရေးရာဆိုင်ရာပြန်ပေးဖြစ်တာဝန်ရှိသူဖြစ်အန်ဒီဟောကလှုပ်ဆောင်ခဲ့တာပါ။လွန်ခဲ့တဲ့2013ခုနှစ်ကထိုင်းတောင်ပိုင်းကတတိစက်ရုံကအလို့သမားတွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ဖင်လန်နိုင်ငံမှာရှိတဲ့အဖွဲ့အစည်းတစ်ခုကိုသုတေသနစစ်တမ်းဆိုင်ရာအချက်လက်တွေပေးပို့ခဲ့တာကြောင့်တတိစက်ရုံရဲ့တရားစွဲဆိုတာကိုခံခဲ့ရတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။အန်ဒီဟောကဒီစက်ရုံမှာရှိတဲ့လုပ်ငန်းတွေအခြေအနေကိုစစ်တမ်းတစ်ခုလိုက်တယ်။အဲဒီမှာအလုပ်သမားတွေရဲ့စစ်ဆေးချက်တွေကိုသူကအဲဒီဖင်လန်ကသင်းဝက်လို့ခေါ်တဲ့အဖွဲ့ကိုပို့ပြီးအင်တာဗျူးသမားအချက်အလက်ပို့ပြီးပို့ပေးရတာကိုသူင်းဝက်ကလည်းဒီဟာကိုဒါနဲ့ပေါ်ပြန်လာပါတော့။ဆက်ရုံမှာရှိတဲ့လက်ကျမှာဆုံးချောက်ခံရနေတယ်ဒါနဲ့ပေါ်ပြန်တယ်။အဲ့ဒါကြောင့်လေအဲ့လိုပြောလိုက်တဲ့ဟာကသူ့ကိုဟိုပါပေါ့။သူကညံ့တာလို့ဆိုပြီးတော့အဲ့လိုပြောရွှဲလာ
။အန်ဒီယောဟာထိုင်းတရားရုံးမှာနောက်ထပ်ပြန်မမှုနှစ်ခုကိုရင်ဆိုင်ရအောင်မှဖြစ်ပြီးတတိဆက်ရုံကဘန့်ဝေတန်းနဲ့ချီပြီးညံ့နာကြီးတောင်းဆိုထားတယ်လို့လည်းသိရှိရပါတယ်။2013ခုနှစ်ကတည်းကတတိဆက်ရုံကဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့အကြိမ်ကြိမ်တရားရုံးမှာစစ်ဆေးခဲ့ပြီးတဲ့နောက်စက်တင်ဘာလ20ရက်နေ့မှာသူ့ကိုအပိသက်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။သူ့အမှုနဲ့ပတ်သက်လို့အယူခံတက်ပြီးတော့ဆက်လက်အမှုရင်ဆိုင်သွားမှာဖြစ်တယ်လို့လည်းရွှေပြောင်းလို့သမအခွင့်အရေးကွန်ရက်ကပြောဆိုခဲ့ပါတယ်ရှင
်။မအေးအေးမှာပါရှင်။ VOA မြန်မာပိုင်းအစီအစဉ်က VOA ထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juro နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်။
ပြည်ခဲ့တဲ့စနေနေ့ကနယူးယောက်မြို့နယ်နယူးဂျာစီပြည်နယ်တွေမှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးသံသယရှိသားတွေကနိုင်ငံရဲ့ခြားအကြမ်းဖက်အဖွဲ့နဲ့ဆက်ဆက်မှုရှိသလားဆိုတာနဲ့ဘယ်လိုအရာတွေရဲ့လှုပ်ဆောင်မှုနဲ့လူပေါင်း29ယောက်ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလှုပ်ခဲ့တာလဲဆိုတာကိုသိနိုင်ဖို့အမေရိကန်ဆွေရယာရှိတွေကစုံစမ်းစစ်ဆေးနေပါတယ်။အသက်28နှစ်အရွယ်အာမက်ခန်ရာဟာမီကိုဘုံပေါက်ကွဲခဲ့တဲ့နေရာနဲ့ဒီအနီးအနားနောက်ထပ်နေရာတစ်ခုမှာမပေါက်ကွဲသေးတဲ့ဘုံတလုံးကိုထောင်ထားခဲ့တဲ့နေရာတွေမှာစောင့်ကြည့်ကင်မရာကနေတစင်တွေ့ခဲ့ရပြီးတဲ့နောက်ရဲတပ်ဖွဲ့ကသူ့ကိုလိုက်လံရှာဖွေပြီးတင်းနေလာနေတော့ကဖမ်းဆီးမိခဲ့တာပါ။ဒီရာဟာမီကိုကျမ်းမာရေးဆောင်ရှားမှုပေးပြီးတော့ဥပဒေအရရှင်းနေငါးရန်လျှောက်လွဲခွင့်ပေးမှနဲ့ပတ်သက်လို့တော့စိတ်ပြက်လက်ပြက်ဖြစ်မိတဲ့အကြောင်း Republican သမ္မတလောင်ဒေါ်နယ်ထရမ့်ကပြောပါရယ်ရဲတွေနဲ့အပြန်အလှန်ပစ်ခတ်ပြီးတဲ့နောက်ဒဏ်ရာရတာကြောင့်ရာဟာမီကိုမနေ့ကတနင်္လာနေ့မှာစေယုံတင်ထားတာပါရှင်မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ကြီးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ် Irina Fukuba နဲ့မနေ့ကတနင်္လာနေ့မနက်ပိုင်းမှာတွေ့ဆုံပြီးမြန်မာနိုင်ငံမှာပြီးခဲ့တဲ့လကလှုပ်ခဲ့တဲ့ငလင်ကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့ရှီဟောင်းပကံစီတီပထိုးတွေပြန်လည်ပြုပြင်မှုမှဖို့ကိစ္စဆွေးနွေးခဲ့တဲ့အကြောင်း UNESCO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပကံဒေသစီတီပထိုးတွေပြန်လည်ပြုပြင်မှုမှရမှာရှေးမှုလက်ရမပြတ်မှုမှန်သွားနိုင်ဖို့နဲ့ UNESCO ကနေနည်းပညာနဲ့ကျွမ်းကျင်မှုတွေကူညီပေးဖို့အပါအဝင်ရည်ကြီးမှုအမွေအနှစ်တွေထိန်းသိမ်းရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်ရှင်မြောက်ကိုရီးယားနိုင်ငံဟာဆွမ်းအားမြေရော့ကက်အင်ဂျင်တလုံးကိုမြေပြင်မှာအောင်မြင်မြင်ဒီကနေ့ဆက်သက်ခဲ့ပါတယ်။ဒီဆက်သက်မှုအောင်မြင်တာကြောင့်တာဝိပြေဒုံးကျည်လက်ဝဲပိုင်ဆိုင်ဖို့နှိစက်လာပြီးတခြားနိုင်ငံတွေနီးတူကမ္ဘာမြေကိုစူးစမ်းလေ့လာနိုင်တဲ့ဂျိုဒုအမျိုးအစားအပါအဝင်တခြားဂျိုဒုတွေကိုလည်းလွှတ်တင်နိုင်လိမ့်မယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်ရှင်။
တရင်အကျဉ်းချက်ကိုမခင်ဖြူတွေကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရင်မှုကရှာဖောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Stringers ဖြစ်ပါတယ် VOA American အသံညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းတိုမီတာ24 25 51အပြင်လိုင်းလာမီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောက်ပါ
This program has come to you from the Voice of America, Washington.